စကိုင်းတိုင်းမကွေးတိုင်းမန္တလေးတိုင်းတဲ့ကမြို့နယ်တချို့မှာအင်တာနက်ဖြတ်တောက်ခံထားပါတယ်။စကိုင်းတိုင်းမှာအင်တာနက်လိုင်းတွေဖြတ်တောက်ခံထားပြီးတော့သတင်းအချက်အလက်တွေမရနိုင်ပဲဖြစ်နေချိန်မှာစစ်ကောင်စီဘက်ကထိုးစစ်ဆင်လာမှာကိုလည်းဒေသခံတွေစိုးရိမ်နေကြပါတယ်။အင်တာနက်ပိတ်ခံထားတဲ့နေရာတွေကဒေသခံတွေရဲ့အခက်အခဲတွေနဲ့ကြုံနေရတဲ့အကြောင်းရန်ကုန်ကနေသတင်းပေးပို့ထားတာကိုတော့အလိမ်မကတင်ပြထားပါတယ်ရှင်
။စကိုင်းတိုင်းမကွေးတိုင်းနဲ့မန္တလေးတိုင်းတွေကမြို့နယ်တချို့မှာစက်တင်ဘာလ14ရက်နေ့မနေ့နေ့ကပိုင်းကလေးကအင်တာနက်လိုင်းတွေဖြတ်တောက်ခံထားရပါတယ်။တချို့ဒေသတွေကမိုဘိုင်းအင်တာနက်ဖြတ်တောက်ခံရတာဖြစ်ပြီးတချို့နေရာတွေကတော့ broadband fibers cable ကြိုးတွေဖြစ်တဲ့ wifi အင်တာနက်ပါဖြတ်တောက်ခံထားရတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်အာဏာသိမ်းယူပြီးနောက်ပိုင်းဒါဟာဒုတိယအကြိမ်အင်တာနက်ဖြတ်တောက်ခံရတာလို့ဒေသခံတွေက VOA ကိုပြောပါတယ်။စကိုင်းတိုင်းမှာဆိုရင်ရင်းမပင်၊ကနီ၊ဇလင်းကြီးပလဲအရာတော်ဝက်လက်နဲ့ဘူးတလင်မြို့နယ်တွေမှာမိုဘိုင်း Wi-Fi စတဲ့အင်တာနက်လိုင်းတွေဖြတ်တောက်ခံထားရပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အင်တာနက်ဖြတ်တောက်လိုက်တာနဲ့ပတ်သက်ပြီးရင်းမှတ်ပင်ဒေသခံတို့ကတော့စစ်ကောင်စီကထိုးစစ်ဆင်ကျင်တာကြောင့်အခုလိုသတင်းအမှောင်ချလိုက်တာလို့ VOA ကိုအခုလိုပြောပါတယ်။
ကျွန်တော်တို့ကြိုတင်တင်ရတဲ့အပိုင်းတွေရှိတယ်ပေါ့သူတို့ထိုးစစ်ဆင်ဖို့ပြင်ဆင်နေရနေဒီလူလူငယ်အားဖြစ်တင်တာတော့နောက်တစ်ခုကကျတော့ဒီစစ်လက်နဲ့ရိခါပါလာတယ်ဖြစ်တင်ရတဲ့အနေအထားတွေလည်းကျွန်တော်တို့တွေ့နေရတယ်အဲတော့တခြားတစ်ခုကတော့ဒီအကြမ်းဖက်စစ်ကောင်စီကမိုင်းနဲ့တာဝန်တွေကိုဖျက်ဆီးလိုက်တဲ့အတွက်ကြောင့်လက်တုံးပြန်တဲ့နေဝိုင်းနာနဲ့တွေလည်းဖျက်တော့တာလို့လည်းကျွန်တော်တို့ကတုံ့တက်တယ်နောက်တစ်ခုကကျတော့ခုနကဒုတိယချက်ကကျတော့အကြမ်းဖက်စစ်ကောင်စီကထိုးစစ်ဆင်ဖို့ဖျက်တော့တာလို့ပဲကျွန်တော်တို့ကတုံ့တက်ပေါ့
လက်ရှိအင်တာနက်လိုင်းတွေဖျက်တော့ခံထားရတဲ့မြို့နယ်တွေဟာပြီးခဲ့တဲ့ရက်ပိုင်းကမိုင်းတဲလ်တာဝါတိုင်းတွင်မိုင်းခွဲတိုက်ခတ်ခံရတဲ့မြို့နယ်တွေဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီကလက်တုပ်ပြန်လို့အခုလိုအင်တာနက်လိုင်းတွေဖြတ်တောက်တာလို့လည်းပြောပါတယ်။ကနီနယ်ဘက်မှာစစ်တပ်ကလှည့်ပတ်သွားလာနေပြီးဒေသခံကြေးရွာတွေမှာရှာဖွေဖမ်းဆီးတာမျိုးရှိနေတယ်လို့တိုက်ပွဲပြန်ဖြစ်လာမှာကိုလည်းစိုးရိမ်နေရတယ်လို့ကနီဒေသခံတူကပြောပါတယ်
။ဒီလိုတွေမှာလက်ပတ်တဲ့ဒီအမည်ရရှိတဲ့ကားမှဆိုတဲ့အမည်စကောင်းစပေါ်မှာသူရှိတယ်ပေါ့ကြည့်တယ်အဲ့လိုလေရွာရွာရတော့ပွားနေတယ်သူအမြဲတမ်းသူတို့လုပ်နေကြပုံပုံစံပါပဲအမြဲတမ်းလည်းလက်ပတ်ပြီးတော့ဒါလည်းရှားနေတယ်ဘာလို့မှချက်ပြုံစားတယ်အဲ့လိုမျိုးတွေပါတော့
အင်တာနက်ဖြတ်တောက်ခံထားရတဲ့မန္တလေးတိုင်းမြင်းချံမြို့မှာလည်းဖုန်းလိုက်နဲ့ပဲသတင်းအချက်အလက်တွေမေးမြန်းနေရတယ်လို့မြို့ခံတူကဆိုပါတယ
်ကျွန်တော်တို့ wifi နေပါရီကတော့ရပါသေးတယ် fiber network ဖြစ်တဲ့ wifi ကတော့ရပါတယ်ကျွန်တော်တို့မျိုးပေါ်နေတာတော့ AAC ပဲရှိပါတယ်ဗျ။ Internet line ဖြတ်လဲကျွန်တော်တို့ဖုန်းနဲ့တယောက်နဲ့တယောက်ကတော့သတင်းလမ်းမေးကြတာပါပဲ။ဒါအကြီးတော့စိုးရိမ်တော့မရှိပါဘူး။ကျွန်တော်တို့ကလည်းဖုန်း line မပြတ်သေးဘူးကတော့ကျွန်တော်တို့တယောက်နဲ့တယောက်ကတော့သတင်းမေးနေကြတာဒီပါပဲ
။မိုးကုံမျိုးမှာလည်းအလားတူ Internet ပိတ်ခံထားရပါတယ်။သတင်းစီးဆင်းမှုမြန်ဆန်စေဖို့ Internet အပြည့်အဝပြန်ရချင်တယ်လို့ပရဟိတအကူညီပေးသူတူကအခုလိုပြောပါတယ်။
ကျွန်တော်တို့အနေနဲ့ကျတော့ဒီရုံးလူနာပေးရှင်အနေထားကညာကျတော့ကျွန်တော်တို့ဒီဖုန်းသတင်းနဲ့ပဲပေါ့နော်ဟိုဘယ်နာပါဖြစ်တယ်ဆိုတော့ကျွန်တော်ဖုန်းသတင်းနဲ့ပဲစောင့်နေကြအပြန်ပွင့်ရင်ကြောင်းရင်တော့ပြန်ရကျင်တာပေါ့ဆိုတော့တချို့တင်ဖြစ်တဲ့နေရာကျတော့အဲ့ဘွားနေပဲတည်ရတာလေအခုကျတော့တခုတည်ရင်ဆိုဟိုဖုန်းဆက်မေးတိဖုန်းဆက်မေးပေါ့ဗျာအဲ့လိုဖြစ်နေတာပေါ့ online ပေါ်က online business နဲ့တမားရတော့ဒုက္ခရောက်တော့ပေါ့
စစ်တပ်အာဏာသိမ်းပြီးနောက်ဘဏ်တွေမှာငွေထုတ်ယူဖို့အခက်အခဲဖြစ်လာချိန် mobile banking KBZ Pay Wave Pay တွေနဲ့ငွေကြေးအလွယ်အပြောင်းလှုပ်ဆောင်ပြီးဖြည့်ရှင်းနေရတာဖြစ်ပါတယ်မကွေးတိုင်းတောင်တွင်းကြီးမြို့ကစီးပွားရေးလုပ်ငန်းရှင်တူကတော့အခုလိုအင်တာနက်ဖြတ်တောက်လိုက်တာဟာစီးပွားရေးလုပ်ငန်းတွေအတွက်အခက်အခဲဖြစ်စေတယ်လို့ဆိုပါတယ်
ဘာမိုင်းဒီစင်ဂယ်ဒီအင်တာနက်ပြန်ရတယ်ပြောရမှာကျွန်တော်စင်ဂယ်ဒီအင်တာနက်မရဘူးကျွန်တော်တို့ဘွေးလုံးလုံးလုံးကအင်တာနက်လိုင်းနော်ဘလူးဖြစ်တော့ကျွန်တော်တို့ကျွန်တော်အလုံးနဲ့ကျွန်တော်ဒီဘန်ကြီးလုပ်နေတယ်တော့မှဒါအဆင်ပြေတော့ပေါ့နော်
လွန်ခဲ့တဲ့ဩဂတ်လ20ရက်နေ့ကကချင်ပြည်နယ်ဖားကတ်မြို့အတွင်းမှာလည်းအင်တာနက်လိုင်းဖြတ်တောက်ခံထားရတာဖြစ်ပြီးအခုချိန်ထိပြန်လည်ဖွင့်ပေးတာမရှိသေးပါဘူးနေရဒေသအနှံ့မှာစစ်ကောင်စီကအင်တာနက်လိုင်းတွေဘာကြောင့်ဖြတ်တောက်ထားသလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်အာဏာဆန့်ကျင်လှုပ်ရှားမှုတွေလက်နက်ကိုင်ခုခံမှုတွေနေရအနှံ့ပေါ်ပေါက်နေသလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လည်းတိုက်ပွဲတွေတကြော့ပြန်ဖြစ်ပွားနေတာပါအခုလိုသတင်းအမှောင်ချထားချိန်အရင်ကတည်းကအခြေအနေပုံမှန်စိုးလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ရှင်